အာဏာရှင်အစိုးရစစ်အစိုးရအုပ်ချုပ်မှုတွေအဆက်ဆက်ကိုဖျက်ဆီးခဲ့ရတဲ့မြန်မာနိုင်ငံမှာပထမဆုံးပြည်သူရွေးချယ်တဲ့ NLD ပါတီကနေတမရတေဦးထင်ကျော်ဖြစ်လာခဲ့ပါပြီ။ဒေါအောင်ဆန်းစုကြည်နဲ့ပုဂ္ဂိုလ်ရေးအရာအရင်နေပြီးနှစ်ပေါင်းများစွာအနီးကအကြံပေးကူညီလာခဲ့သူတယောက်ဖြစ်တဲ့ဦးထင်ကျော်ရဲ့အကြောင်းကိုမဆုမြတ်မွန်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံရဲ့ကိုရောက်မြောက်သမရသည့်ဖြစ်လာတဲ့ဦးထင်ကျော်ဟာလွတ်တော်အမတ်တယောက်မဟုတ်ပေမဲ့မြန်မာနိုင်ငံရဲ့လောကနဲ့စိမ့်သူတော့မဟုတ်ပါဘူး။သူဟာ NLD ပါတီစတင်တည်ထောင်ချိန်ကနေဒေါအောင်ဆန်းစုကြည်နဲ့အကြေချုပ်ကြနေတဲ့ကာလတွေတောက်လျှောက်အခုအချိန်အထိနှစ်ပေါင်းများစွာဒေါအောင်ဆန်းစုကြည်ကိုအနီးကပ်အကူအညီအကြံပေးလာသူတွေထဲမှတယောက်ဖြစ်ပါတယ်။ဦးထင်ကျော်ဟာတစ္ဆာရှိသူ၊စီကံလိုက်နာသူဖြစ်တဲ့အပြင်မြန်မာနိုင်ငံနဲ့နိုင်ငံတကာကပြည်သူတွေလေးစားလောက်တဲ့ပညာတတ်ပုဂ္ဂိုလ်ဖြစ်တာကြောင့်တမရလောင်းအဖြစ်ရွေးချယ်ခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်က NLD လွှတ်တော်ကိုယ်စားလှယ်တွေကိုပြောခဲ့တာပါဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတကာစံတမန်ရေးကိစ္စတွေမှာအဓိကကူညီနေသူတဦးလည်းဖြစ်ပါတယ်နိုင်ငံတကာကနိုင်ငံရေးလူမှုရေးစီးပွားရေးနယ်ပယ်ဆောင်ကအထူးဧည့်သည်တွေဒေါအောင်ဆန်းစုကြည်ကိုလာရောက်တွေ့ဆုံတဲ့အခါတော်တော်များများမှလည်းဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်နားမှာရှိသူတယောက်ဖြစ်ပါတယ်2009ခုနှစ်စက်တင်ဘာလတုန်းကတော့ဒေါအောင်ဆန်းစုကြည်မန္တလေးကိုစီယုံရိပ်ခရီးသွားဖို့ကြိုးစားစဉ်အာဏာပိုင်တွေကပိတ်ဆို့တားဆီးဖမ်းဆီးခဲ့ချိန်မှာဦးထင်ကျော်အဖမ်းခံခဲ့ရပြီးတော့လေးလကြာလောက်အင်းစိန်တီးတန့်ထောင်မှာဖမ်းဆီးချုပ်နှောင်ခံခဲ့ရပါတယ်။ဦးထင်ကျော်ဟာ NLD ပါတီရဲ့နိုင်ငံရေးကိစ္စတွေမှာထဲထဲဝင်ဝင်ဆောင်ရွက်သူတယောက်မဟုတ်ပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့ရုံးအဖွဲ့မှာသူရောသူ့ရဲ့ဇနီးဖြစ်သူဒေါ်စုစုလွင်မှာကူညီလုပ်ကိုင်ပေးနေသူဖြစ်ပါတယ်။ဒေါ်စုစုလွင်ကတော့လက်ရှိ NLD ရဲ့သုံးခွားမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်တယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ NLD ပါတီကိုတည်ထောင်ခဲ့သူတွေထဲမှာပါတဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဟောင်းဦးလွင်ရဲ့သမီးလည်းဖြစ်ပါတယ်။အသက်80ရှိပြီဖြစ်တဲ့ဦးထင်ကျော်ရဲ့ဖခင်စာရေးဆရာ၊ကဗျာဆရာကြီးမင်းသူဝင်ဟာဆိုရင်လည်းမြန်မာနိုင်ငံမှာလူသိများတဲ့အထင်ကရပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကွယ်လွန်သူမိခင်အမည်နဲ့ဒေါခင်ကြီးဖောင်ဒေးရှင်းပရဟိတအဖွဲ့ကိုစတင်တည်ထောင်ခဲ့တဲ့ကဦးထင်ကျော်ဟာအလုံအမှုဆောင်အဖွဲ့ဝင်တယောက်အနေနဲ့အကူအညီလုပ်ကိုင်ပေးနေသူဖြစ်ပါတယ်။ဦးထင်ကျော်ဟာ1962ခုနှစ်မှာစီးပွားရေးတက္ကသိုလ်တက်ရောက်ခဲ့ပြီးတော့စီးပွားရေးမဟာဘွဲ့ရရှိခဲ့ပါတယ်။အဲဒီနောက်နိုင်ငံခြားပညာတော်သင်တွေကိုလည်းတွားရောက်လေ့လာစီးပူးခဲ့ပြီး1981ကနေ82ခုနှစ်မှာတော့ UK ကလန်ဒန်တက္ကသိုလ်မှာကွန်ပျူတာသိပ္ပံဘာသာရပ်နဲ့မဟာဘွဲ့ရရှိခဲ့သူဖြစ်ပါတယ်။ရန်ကုန်စီးပွားရေးတက္ကသိုလ်မှနီးပြတာဝန်၊ရန်ကုန်တက္ကသိုလ်ကွန်ပျူတာဌာနမှ Programmer Analyst တာဝန်၊စက်မှုနှင့်ဝန်ကြီးဌာနမှဌာနခွဲမှု၊နိုင်ငံခြားစီးပွားဆက်သွယ်ရေးဦးစီးဌာနမှဒုတိယညွှန်မှုတာဝန်တွေကိုထမ်းဆောင်ခဲ့ပူးသူဖြစ်ပြီးတော့1992ခုနှစ်မှာတော့ဒုညွှန်မှုရာထူးကနေဆန္ဒအလျောက်နှုတ်ထွက်ခဲ့ပါတယ်။ဖွဲ့စည်းပုံအရတမရဖြစ်ခွင့်မရှိတဲ့ဒေါအောင်ဆန်းစုကြည်ကတမရအထက်မှသူရှိမယ်လို့လူသိရှင်ကြားပြောထားချိန်မှာသူအတွက်အယုံကြည်ရဆုံးပညာအရေးအချင်းတန်တမာဆက်ဆံရေးတွေမှာအသင့်တော်ဆုံးဖြစ်မဲ့ဦးထင်ကျော်ကိုရွေးချယ်ခဲ့ပုံရတယ်လို့မြန်မာနိုင်ငံရဲ့အကဲခတ်တွေကတုံ့တက်နေကြပါရဲ့ရှင်။